နိုင်ငံတော်ဝန်2020ပြည်နှစ်ရွေးကောက်ပွဲမှာမဲပေးခွင့်ရှိတဲ့မဲဆန္ဒရှင်စီးရင်ထုတ်ပြန်ထားတဲ့အချိန်ကချင် IDP စစ်ဆောင်ပြည်သူတွေမဲပေးခွင့်ရရေးကချင်နိုင်ငံရေးပါတီတွေနဲ့ကချင်လူငယ်တွေဆောင်ရွက်နေကြတဲ့အကြောင်းကျွန်မစုမုံကစူးစီးတင်ပြပေးချင်ပါတယ်။မြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်2020ပြည်နှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲမှာမဲပေးခွင့်ရှိတဲ့မဲဆန္ဒရှင်စီးရင်ကိုတနိုင်ငံလုံးအတိုင်းအတာနဲ့ပြီးခဲ့တဲ့ဇူလိုင်လ25ရက်နေ့ကနေဩဂုတ်လ9ရက်နေ့အထိပထမဆုံးအကြိမ်ထုတ်ပြန်ထားပါတယ်။စီးပရိပခါတွေနဲ့နေမြေမတည်ငြိမ်နိုင်သေးတဲ့တိုင်းရင်ဒေသတွေကအထူးသဖြင့်မိမိတို့ရဲ့နေရရင်းကနေတိတ်ဆောင်ထွက်ပြေးခဲ့ကြရတဲ့စစ်ဆောင်ပြည်သူတွေနိုင်ငံသားတို့ခွင့်ရေးနဲ့အညီမဲပေးခွင့်ရအောင် IDP စစ်ဆောင်စခန်းတွေမှာမဲဆန္ဒရှင်စီးရင်တွေပြုစုပြီးထုတ်ပြန်ထားပါတယ်လို့ရွေးကောက်ပွဲကော်မရှင်ကပြောဆိုထားပါတယ်။တချိန်တည်းမှာပဲတိမ့်ချီတဲ့ကချင်စစ်ဆောင်ပြည်သူတွေမဲပေးခွင့်ရရင်ကချင်နိုင်ငံရေးပါတီတွေနဲ့ကချင်လူငယ်တွေဘက်ကမှန်ကန်တဲ့မဲစည်းရင်တွေဖြစ်လာနိုင်ရင်မဲစည်းရင်စီးစစ်မှုတွေကိုဝိုင်းဝန်းဆောင်ရွက်ပေးနေပါတယ်လို့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်အစိုးရထိန်းချုပ်နယ်မြေတွေကမိုင်းနာပြည်တွင်းဒုက္ခသည်စခန်းကကချင်လူငယ်ပေါ်ထုလူထွေကပြောပြပါတယ်
ကမ်ကဒီမိုင်းနာမှာကျတော့ကမ်အများကြီးရှိပါတော့အီဂျီကမ်အာစီကမ်ပေါ်တော့ကမ်ငါကမ်လောက်ရှိရဲကမ်ကစီးရင်တို့လာကောက်မကတ်တာပေါ့နော်မိုင်းဆန္ဒရှင်စီးရင်ကိုကျတော့ဒီရက်ွက်ကြေးရောပေါ့နော်ရက်ွက်ကြေးရောအချုပ်ရင်းမှုမှာအဲ့ဒီမှာကတ်ထားရယ်ပေါ့နော်အခုဩဂတ်လ9ရက်နေ့အထိဆိုမှာအမျိုးထုတ်ပြန်ထားတော့ဟုတ်ဒီကကမ်ကစီးရင်ကိုတို့ဒီတောင်းတယ်ပေါ့နော်တောင်းပြီးမှဒီတစ်ဆင့်ဒီရက်ွက်မိုင်းနာအချုပ်ရင်းမှုဒီအချုပ်ရင်းရုံးမှာအဲ့မှာပြန်ပြီးတို့ကတ်ထားတာပေါ့အမျိုးအချင်းလို့ရှိရောမင်းစင်အမယာဟောအခုတွေ့ရသေးရပေါ့နော်ပထမတစ်ခါကတ်တဲ့အချိန်မှာကျတော့ဒီတချို့ကျတော့နာမည်မပါတာကိုတွေ့ရတချို့နာမည်မပေါ့တချို့ကျတော့တေးလူမရှိတဲ့လူတွေကဟောနာမည်တွေပါနေရတာလို့ရှိရပေါ့နော်အမျိုးတွေတော့တွေ့နေရတယ်ပေါ့အဲ့မှာဒီရက်ွက်ကြီးဥမှာပဲအဲ့မှာပြန်ပြီးအဲ့မှာပြန်ရှားလို့ရရဆိုမှာရှားဖို့လုပ်ထားပေါ့
ကချင်ပြည်နယ်ရင်းကကချင်ဒုက္ခသည်တွေနေရက်ပြန်သွားကြသူတချို့ရောနေရက်ကိုမပြန်နိုင်ကြသေးပဲ IDB စခန်းတွေထဲမှာပဲခိုးလုံနေထိုင်ကြစေကချင်ပြည်သူတွေနိုင်ငံသားတို့ခွေးရည်နဲ့အညီမဲပေးနိုင်အောင်ကချင်နိုင်ငံရေးလှုပ်ရှားသူတွေနဲ့ကချင်လူငယ်တွေကဝိုင်းဝန်းဆောင်ရွက်ပေးနေကြပါတယ်လို့ကချင်လူခွေးရှင်တွေတူဦးဖြစ်တဲ့ဒေါ်ထွေးဘူးကပြောပြပါတယ
်ဟုတ်ကဲ့အဓိကတော့ကျမတို့ကဒုက္ခသည်စခန်းတွေပေါ့နော်ကြည့်တယ်တချို့လည်းအခုကတိုက်ပွဲမဖြစ်တဲ့အခါကျပြန်တဲ့လူလည်းရှိတယ်တချို့ကလည်းမပြန်သေးဘူးပေါ့နော်အဓိကတော့ကျမတို့ကသူတို့ပုံမှန်လုံးလုံးချုံချုံနဲ့ပြန်နိုင်ဖို့ရယ်နေထိုင်စားတောက်ဖို့အတွက်လုပ်နိုင်ဖို့ရယ်ပေါ့နော်အဲ့ဒါအဓိကအခုကျမတို့လူငယ်ပိုင်းနေနဲ့ပေါ့နော်ဒီကက်နေမှာမဲစင်းကြည့်ပေးနိုင်ဖို့ပေါ့ဆက်ဆက်လောက်ကင်လို့ကက်တောင်းဝန်ခံနဲ့ဆက်ဆက်လောက်ကင်နိုင်ဖို့တော့ကျမတို့စူးစမ်းထားပါရယ်နောက်မှတချို့ကက်နေရာကျတော့ကျမတို့ပြန်သွားတာရှိတယ်ပေါ့နော်သူဒေတာမှာထည့်ချင်တာရှိတယ်အဲ့ဒါတွေလည်းကျမတို့ကဒီကက်မှာမဟုတ်ပဲねသူတို့နေရင်းဒေတာမှာထည့်ဖို့အကြောင်းကိုပေါ့နော်ကျမတို့တက်ဆိုင်ရာပြည်နယ်ရေကောက်ပွဲကော်မရှင်ကျမတို့စာရိုက်တင်ပေးတာရှိပါတယ်ရှင်ကျမတို့ဒီမဲဆင်းမှာမပါသေးတဲ့လူတွေတော့ကျမတို့အခုဒုတိယအကြိမ်ပေါ့နော်ဒီတစ်ကြိမ်မမီလို့ရှင်လဲကျမတို့ဒုတိယအကြိမ်မဲဆင်းကြရင်ကျမတို့အဲ့ဒါတွေပြန်ပြီးစစ်စစ်သွားဖို့ရှိပါတယ်ရှင်
စေပရိပခါတွေနဲ့နေမြေမတည်ငြိမ်နိုင်သေးတဲ့ကချင်ပြည်နယ်အတွင်းမှာကချင်ပြည်သူတွေအဓိကလိုလားတာကတော့စစ်မီးရေငြိမ်ပြီးနေမြေအတွင်းမှာငြိမ်းချမ်းရေးပေါ်ဆောင်နိုင်ဖို့ပါကချင်စစ်ဆောင်တွေအပါအဝင်ကချင်လူငယ်မျိုးဆက်တွေအတွက်အလုပ်ကိုင်ခွင်လန်းတွေအကောင့်ထဲပေါ်နိုင်အောင်နဲ့အထူးသဖြင့်မိုးရေဇေဝပြဿနာပပျောက်ရေးဖြေရှင်းနိုင်အောင်ကချင်နိုင်ငံရေးပါတီတွေဘက်ကစူးစမ်းသွားဖို့ရှိပါတယ်လို့ကချင်ပြည်နယ်ပြည်သူပါတီဘက်ကနေကချင်ပြည်နယ်မြကြီးနားမြို့ကိုစားပြုအမျိုးသားလွတ်တော်မဲဆန္ဒနဲ့အဖက်71ကနေဝေရောက်ရှင်ပြိုင်မှုပြင်ဆင်နေတဲ့ဒေါ်တွဲဘူးကပြောပါတယ်
ဟုတ်ကဲ့အဓိကကတော့ကျမတို့ကချင်ပြည်နယ်သူပြည်နယ်သားတွေအဓိကလို့လာတာချင်းချင်းရေးဖြစ်ပါတယ်ချစ်ဒီမင်းချင်းရေးအတွက်ကျမတို့ကဒီမှာပဲနေတယ်ကျမတို့ကိုယ်နိုင်ကလည်းမငြိမ်းမချမ်းခံစားနေရတယ်အဲဘယ်လိုတွေဆောင်ရဲ့တော့ကျမတို့ကပုံမှန်ငြိမ်းချမ်းရေးတိုးတက်လာနိုင်စေတယ်ဆိုတော့ကျမတို့ဒါတော့ကျမတို့ကောင်းကောင်းသိပါတယ်ဒါကြောင့်ကျမတို့ပြည်သူတော့ဂတိပေးချင်တာကျမတို့ငြိမ်းချမ်းရေးကိုတိုးတက်ဖြစ်ထွန်းလာအောင်ပြည်သူတွေငြိမ်းချမ်းမှုအသီးအပွင့်တွေခံစားရအောင်ကျမတို့စူးစမ်းပါမယ်လို့ပြောချင်ပါတယ်ရှင်အဲ့ဒါကျမတို့ဒေတာအတွက်ပေါ့နော်ဆောင်ရွက်ရမဲ့အဓိကလုပ်ငန်းတစ်ခုဖြစ်တယ်လို့ပေါ့နော်အခုကျမတို့ရဲ့ဒီတယံဇာတာတွေတဘာပတ်ဝန်းကျင်ထိန်းသိမ်းရေးတွေလည်းကျမတို့ဒေတာကကျမတို့ကပဲဦးစီးပြီးလုပ်ရမယ့်အလုပ်တွေဖြစ်တယ်ပေါ့နော်ပြီးလို့ရှိရင်ကျမတို့ဒေတာရဲ့ဒီမှာမူးယစ်ဆေးဝါးတွေကလည်းတအားကိုပေါ့နော်ညားနေသေးတယ်သုံးဆွဲတဲ့လူဇန္တာတွေကအများများနေတယ်အဲ့တော့အဲ့ဒါကိုပြန်လည်ထူထောင်ရေးပေါ့နော်
အခုလက်ရှိမှာတော့ကချင်လူမျိုးရေးအဖွဲ့ KIO လောက်ခံကချင်လူမျိုးရေးတပ် KIA တပ်နဲ့ အစိုးရတပ်တို့ကြားတကြောပြန်စစ်တွေပြန်ဖြစ်ခဲ့တာ၉နှစ်တိုင်ခဲ့ပါပြီ။ဒီကချင်စစ်ကိုရှောင်ပြေးခဲ့ရတဲ့ကချင်ပြည်သူဒုက္ခသည်တွေကတော့လက်တလောကချင်လူမျိုးရေးအဖွဲ့ KIO ထိန်းချုပ်နယ်မြေထဲမှာခိုးလုံနေထိုင်သူက8000နီးပါးအစိုးရထိန်းချုပ်နယ်မြေထဲမှာ4000နီးပါးစုစုပေါင်း3000ကျော်အထိရှိနေပါတယ်လို့ကချင်ဒေသစစ်ဘေးရှောင်ပြည်သူများကုညီဆောင်ရှောက်ရေးကော်မတီ KACC က VOA မြန်မာပိုင်းကိုပြောဆိုထားပါတယ်ရှင်။ကျွန်မစုမမ